ကတော့မှတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပါယွတ်ချာနိုချားကိုဘန်ကောက်ကအစိုးရအင်တော်မှာဒီကနေ့ဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်တွေ့ဆုံတဲ့အသေးစိတ်သတင်းကိုတော့မသိရသေးပါဘူးကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ဟာသူ့ရဲ့နေတိကူနှုတ်ဆက်စကားမှာမြန်မာပြည်သူလူထုနဲ့စီးလုံးညီညွတ်စွာအတူရည်ဒီချောင်းပြောကြားခဲ့သလိုမြမအရေးကိုဖြည့်ရှင်းဖို့ကြိုးစားတဲ့အခါမှာပြည်သူလူထုကပဲဥဆောင်တာမျိုးဖြစ်ရပါမယ်ဖြစ်ရှိတဲ့အခါမှာလည်းမြန်မာပြည်သူတွေရဲ့စံတလွတ်လပ်ရေးကောင်းဆောင်တွေလိုလားတဲ့စီလုံးညီညွတ်မှုဒီမိုကရေစီခွင့်တူညီမျှမှုတရားမျှတမှုကိုယ်ပိုင်ကြံစည်ခွင့်စတဲ့အခြေခံမူတွေကိုထင်ရှားချုပ်ငုံနိုင်စွာရှိရပါမယ်လို့သူမဆွဲကြံသွားတဲ့မူတွေကိုလည်းတင်ပြသွားခဲ့ပါတယ်မြန်မာနိုင်ငံကဒီမိုကရေစီကိုပြန်လည်ထူထောင်ရေးမှာဒေါ်ဆန်းစုကြည်ဟာမရှိမဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးတီယိုဒိုရိုလော့ခ်စင်ကတင်းကိုယ်တွင်နေကပြောကြားလိုက်ပါတယ်ဒေါ်ဆန်းစုကြည်ပေါ်ပြစ်ဒဏ်ထမ်းမှချမှတ်လိုက်တဲ့ပုံမှာရှုတ်ချရင်သူကအခုလိုပြောလိုက်ကြပါမြမတပ်ပတော်အဖို့ကြောက်เสียဘာမှမရှိပါဘူးလို့လည်းသူကဆိုပါတယ်ဒါပေမဲ့သူကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့မြန်မာနိုင်ငံဆိုင်ရာစူးစမ်းမှုတွေကိုလည်းထောက်ခံထားပါတယ်ကမ္ဘောဒီးယားကမြန်မာနိုင်ငံရဲ့ဝန်ကြီးကိုစီဝေးတက်ဖို့ဖိတ်ကြားခဲ့တာပေါ်ချားအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူတို့ကသဘောမတူခဲ့ကြပါဘူးအာရှအမြင်စည်းစည်းလုံးလုံးဖြစ်ဖို့အချိန်ယူရအောင်မှဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနအာရှပစိဖိတ်ရေးရာဌာနညွှန်ကြားမှုချုပ်ဂျိုင်လာနီကပြောကြားပါတယ်